ဗုဒ္ဓဘာသာနဲ့အခြားဘာသာများနဲ့အဓိကကွာခြားချက်များကိုအရှင်ဖျားရှင်းပြပြတော်မူပ
ါဟုတ်ပြီဗုဒ္ဓဘာသာနဲ့တခြားဘာသာအဓိကကွာခြားချက်ကလူတွေဘာကြောင့်ဖြစ်ရသလဲဆိုတဲ့လောကကြီးကိုလောကကြီးကဘာကြောင့်အခုလိုဖြစ်ရသလဲလူချင်းတူပါလေတယောက်နဲ့တယောက်ဘာကြောင့်ကွာခြားနေသလဲဒီဖြစ်ပေါ်နေတဲ့အခြေအနေတွေကိုကြည့်ပြီးအကြောင်းရှာတဲ့အခါမှာကွာခြားသွားတယ်လူဘာကြောင့်ဖြစ်ရသလဲကဘာကြီးဘာကြောင့်ရှိနေရသလဲဆိုတာတွေကိုတချို့ကဘလို့ဖြေထုတ်တော့ဆိုတကူရှင်ကြီးဖန်ဆင်းလို့ဆိုတယ်အကြောင်းကိုသူရှာတယ်မှန
်ပါဗျာ
တကူရှင်ကဖန်ဆင်းတယ်ဆိုအဲ့ဒါကိုရှင်းတော့ကလေးဣတ္တရနေမနဝါရလို့ခေါ်တယ်မှန
်ပါဗျာ
ဣတ္တရဆိုတာကဘာကြီးကိုစိုးမိုးအုပ်ချုပ်နိုင်တဲ့တကူရှင်ကြီးကနေမနသူစိတ်တိုင်းရဖန်ဆင်းလိုက်တယ်မှန်ပ
ါဗျာ
ဖန်ဆင်းလိုက်လို့လူတွေနဲ့တက်ရှိတက်မဲ့အရာတွေကပေါ်ထွန်းလာတယ်လို့သူတို့ယူဆတယ်မှန
်ပါဗျ
ာအဲ့ဒါအကြောင်းရှာတာပဲဖြစ်တယ
်မှန်ပါဗျာ
နောက်တစ်ခုကဒါတွေက accident တဲ့အကြောင်းမရှိဘဲနဲ့သူကသူဖြစ်လာတာပါလို့ဖန်ဆင်းရှင်ဝါဒကိုလက်မခံတဲ့ပုဂ္ဂိုလ်တွေကအကြောင်းမဲ့ဝါဒပဲဆိုပြီးအဟိတုကဝါဒဆိုတာအကြောင်းရှာတော့အဲ့ဒီကလည်းဘာသာတစ်ခုဖြစ်လာတယ
်
နောက်တစ်ခုကတော့အတိတ်ကိုပုံချတယ်ခုနပုပ္ပိကတာဟိတုဝါဒဆိုပေါ်လာတယ်ဘာပဲဖြစ်ဖြစ်အတိတ်ကလုခဲ့လို့ဖြစ်တာဆိုပြီးတော့အတိတ်ကိုပုံချတဲ့ဝါဒလည်းပဲအကြောင်းရှာတာပဲဖြစ်တယ်တခြားဘာသာတွေကအဲ့ဒီ၃မျိုးတည်းကတစ်မျိုးမျိုးကိုအကြောင်းရှာကြတယ်ဘုရားဘာသာကဘာကိုအကြောင်းရှာတော့ဆိုတာကံနဲ့ကိလေသာပေါင်းစပ်လို့လောကကြီးကဖြစ်ထွန်းလာတယ်အမှန်ပါအ
ဲ့
တော့ဘုရားရဲ့အယူဆဟိုတယ်ဟောပြောချက်အရာဆိုလို့ရှိရင်အဓိကအကြောင်းရင်းကကံနဲ့ကိလေသာအ
မှန်ပ
ါထိုကံနဲ့ကိလေသာအပြင်မှာရုပ်ကိုဖြစ်စေတတ်တဲ့ကံစိတ်ဥတ္တအာဟာရဆိုတဲ့အကြောင်း၄မျို
းမှန်ပါဗျာ
နံတရားကိုဖြစ်စေတတ်တဲ့အာယုန်နဲ့ဝဋ္ထုစားတဲ့အကြောင်းတရားတွေကအမျိုးမျို
းမှ
န်ပါပဋ္ဌာန်း24ပစ္စည်းမှာဆိုရင်အကြောင်းပေါင်း24မျို
းမှန်
ပါဗျာပရိစ္ဆေသမုပ္ပါဒ်မှာဆိုရင်အကြောင်းအကျိုးတွေကိုမြတ်စွာဘုရား12မျိုးထည့်အောင်စကလုံးသုံးပြပြီးတော့ခေါ်ပြထားတယ်မှန
်ပ
ါအဲ့ဒီအကြောင်းတရားရှာတဲ့ပုံမှာအဓိကကွဲပြားခြားနားကြပါအဲ့ဒီအကြောင်းတရားရှာသည်ရှာတဲ့နေရာမှာဘယ်ဟာကြောင့်ဘာကြောင့်ဖြစ်တယ်လို့ဆိုတဲ့နေရာဒီအကြောင်းရှာတဲ့နေရာအဓိကကွာခြားပြီးတော့ကွာခြားပုံကတော့ဘုရားကဣတ္တရနေမနာသာဝရဘုရားတကူရှင်ဖန်ဆင်းလို့ဖြစ်တယ်ဆိုတဲ့အချက်ကိုလည်းလက်မခံဘူ
း
ပြောစရာတွေဝေဖန်စရာတွေအများကြီးရှိတယ်အကြောင်းမဲ့ဖြစ်တယ်ဆိုတာလည်းလက်မခံဘူးအကြောင်းရှိတယ်အတိတ်အကြောင်းတစ်ခုတည်းကိုပဲပုံချတဲ့ဝါရမျိုးနဲ့တမခံဘူ
း
တကယ်ကတော့အကြောင်းဆိုတာမျိုးမျိုးရှိတယ
်
အတိတ်ကအကြောင်းလည်းပါမယ်ပစ္စုပန်အကြောင်းလည်းပါမယ
်
အဲ့ဒီအကြောင်းတွေကြောင့်သာလင်းတတ္တလောကကြီးနဲ့ဩဃတလောကကြီးလောကကြီးတွေကဖြစ်ထွန်းနေတာလို့မြတ်စွာဘုရားရှင်းပြတယ်အဲ့တော့အကြောင်းအချိုးရှာတာချင်းကွာခြားတယ်လို့သူတို့ပြောနော
်ဘုံဘုံကုနာမင်းခဲ့တဲ့ကံနဲ့ကိလေသာဆိုတာကံဆိုတာဘာပါလဲကိလေသာဆိုတာဘာပါလဲရှိပ
ြကံဆိုတာလူတွေရဲ့ intention နဲ့ပြောလိုက်တဲ့အရာနဲ့ပြုလုပ်လိုက်တဲ့ကိစ္စကိုကံလို့ခေါ်တယ်မှန
်ပါဗျာ
ဟောလူတွေရဲ့ intention ဆိုတာစေတနာပေါ့ရှင်တွေကလှုပ်ဆော်မှုရှင်တွေကလှုပ်ဆော်တဲ့စေတနာလေးဟာအဓိကဖြစ်လို့သူ့ကိုကံလို့ခေါ်တယ်မှန်ပါဗျ
ာ
စေတနာဟံဘိက္ခေကမ္မဝရမိလို့ပြောဆိုကြပါမယ်နိဗ္ဗာန်ကတုတ်တစ်ခုမှပဲအဲ့ဒါတွေ့ရတယ်ကံဆိုတာဟာဒီစိတ်မှာဖြစ်ပေါ်နေတဲ့ရှိရချက်တွေလှုံ့ဆော်ချက်တွေအလုံးကိုကံလို့ဆိုနိုင်တယ်ပေါ့နော
်
ကမ္မပစ္စည်းဥမှာကြည့်လိုက်လို့ရှိရင်စေရနာကိုကမ္မကံလို့ခေါ်ခဲ့တယ်ပဋ္ဌာန်း24ပစ္စည်းမှာဖခင်ကကမ္မပစ္စည်းဥဆိုတာစေရနာကိုအဓိကထားပြီးတော့ဟောတာအဲ့တော့စေရနာလဲကံပဲသူများပစ္စည်းကိုမတရားလိုချင်တဲ့လောဘကိုယ်ဟာဖြစ်ချင်တဲ့အဘိဓါဆိုတဲ့လောဘဒုတိယကိုပြစီသွားစေခြင်းနဲ့ပြပါရဆိုတဲ့အမုန်းဒေါသအမှန်မမြင်တဲ့အမှားကိုလက်ခံထားတဲ့မိစ္ဆာဒိဋ္ဌိဆိုတဲ့အရာလည်းပဲကံလို့ခေါ်ပါတယ
်မှန်ပါဗျာ
အဲ့လောဘနဲ့ဆက်ကျင်မဲ့အလောဘပြပါရနဲ့ဆက်ကျင်တဲ့အပြပါရမေတ္တာမှန်ပါဗျာတမဒိဋ္ဌိဆိုတဲ့ကံကံရဲ့အကျိုးလက်ခံတဲ့ဉာဏ်ကိုလည်းပဲကံလို့ခေါ်ပါတယ
်
ကံလို့ဆိုတာဟာစေရနာနဲ့စေရသိက် အချို့တရားတွေကိုမြတ်စွာဘုရားကံလို့ခေါ်ပါတယ်အဲ့ဒါတွေအကြောင်းအလုပ်တစ်ခုဖြစ်လာတယ်အလုပ်ကဘာလို့ဆိုရင်နှုတ်နဲ့စိတ်ထဲကကြံတွေးတာဖြစ်တယ်နှုတ်နဲ့ပြောဆိုတာဖြစ်တယ်ကိုယ်ဒီလေးမင်းတို့
ဖြစ်ပေါ်လာတဲ့ရှင်တွေမှာပူလောင်စေတတ်တဲ့အရာနဲ့စိတ်ကိုညင်နွမ်းသွားစေတတ်တဲ့တဘာဝတရားတွေကိုအကုသိုလ်တရားတွေကိုကိလေသာလို့ခေါ်တယ်။နော်။ပြောမယ်ဆိုရင်လောဘတို့ဒေါသတို့မောဟတို့မာနတို့ဒါတွေကိုကိလေသာလို့ခေါ်တာပေါ့နော်။